အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်မှာရှိတဲ့အမြင့်ဆုံးမိတောင်ကြီးမောင့်ဆီမီရူဟာမိုးတိတ်ထန်စွာရွာသွန်းခဲ့ပြီးတဲ့နောက်စနေနေ့ကရုတ်တရက်ပောက်ကွဲခဲ့တဲ့အတွက်ပြာပူတွေဓာတ်ငွေတွေနဲ့ချော်ရည်ပူတွေလွင့်စင်ထွက်ရကအနည်းဆုံးလူတဦးသေဆုံးပြီးဒဏ်ရာရသူ42ဦးကိုဆေးရုံတင်ထားရပါတယ်။အရှေ့ဂျာဗာပြည်နယ်မစ်ချေဘာဂျာဗာပြည်နယ်ထဲမှာရှိတဲ့မိတောင်ပောက်ကွဲမှုကြောင့်အနီးအနားကရွာတွေပြာနဲ့ဖုံးအုပ်သွားပါတယ်။မိုးကျုံမုန်တိုင်းနဲ့နေစဉ်ရက်ဆက်မိုးရွာသွန်းမှုကြောင့်ရေတိုက်စားရာကနေပေ12,000အထိမြင့်တဲ့ဆီမီရူမီးတောင်ရဲ့ထိတ်ဝပြိုကျရာကနေပောက်ကွဲမှုဖြစ်ခဲ့တာလို့ဘူမိဗေဒတိုင်းတာရေးဌာနအကြီးအကဲကပြောဆိုပါတယ်။ဓာတ်ငွေတွေနဲ့ချော်ရီတွေဟာရွာအနီးဓာတ်တွေကမြစ်တစင်းကိုစနေနေ့ကနှစ်ချိန်စီးဝင်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မီးတောင်ပောက်ကွဲမှုကြောင့်တံတားနှစ်ဆင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့ပြီးရာနဲ့ခြေသူတွေဘေးလွတ်ရာကိုရွှေ့ပြောင်းထားရပါတယ်။